နိုင်ငံတော်အတိုင်ပင်ခံယုံပြည်ထောင်စုဝန်ကြီးအဖြစ်တန်တမန်ဟောင်းဦးကျော်တင့်ဆွေကိုခန့်အပ်တောင်းဝန်ပေးဖို့ဒီကနေ့ပြည်ထောင်စုလွှတ်တော်မှာအတည်ပြုလိုက်ပါပြီ။အရင်အစိုးရလက်ထက်အဆက်ဆက်မှာနိုင်ငံရေးဝန်ကြီးဌာနမှာတောင်းဝန်ထမ်းဆောင်ခဲ့ပြီးတန်တမန်ဟောင်းတယောက်ဖြစ်တဲ့ဦးကျော်တင့်ဆွေကိုအခုလိုပြည်ထောင်စုဝန်ကြီးဖြစ်ခန့်အပ်လိုက်တဲ့ပေါ်ဝေဖန်မှုတွေများစွာထွက်ပေါ်နေပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ကပြောပြပါမယ်။
အစိုးရတစ်လက်ထက်မှာအသစ်ဖွဲ့စည်းလိုက်တဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝင်ကြီးဌာနပြည်အောင်စုဝင်ကြီးအဖြစ်တန်တမန်ဟောင်းတယောက်ဖြစ်တဲ့ဦးကျော်တင့်စေကိုခန့်အပ်တာဝန်ပေးဖို့ဒီကနေ့ပြည်အောင်စုလွှတ်တော်မှာကန့်ကွက်သူမရှိအတည်ပြုလိုက်ပါတယ
်။ကန့်ကွက်လိုတဲ့အမည်စင်ပေးဖို့ရန်နောက်ဆုံးသတ်မှတ်ချိန်ထိကန့်ကွက်ချက်တစုံတရာမရှိတဲ့အတွက်နိုင်ငံတော်သမ္မတကတင်ပြထားတဲ့ဦးကျော်တင့်စေအားနိုင်ငံတော်အတိုင်ပင်ခံရုံးဝင်ကြီးဌာနပြည်အောင်စုဝင်ကြီးအဖြစ်ခန့်အပ်တာဝန်ပေးရန်လွှတ်တော်ကသဘောတူကြောင်းပြည်တော်စုလွှတ်တော်ဆိုင်ရာနိဝေ28နဲ့အညီကြေညာပါတယ
်ပြည်တော်စုလွှတ်တော်နိုင်ကမန်ဝန်ထံပန်းကလွှတ်တော်ရဲ့အဆုံးဖြတ်ချက်ရယူပြီးအခုလိုကြေညာခဲ့ရပါနိုင်ငံတော်အတိုင်ပင်ခံရုံးဝင်ကြီးဌာနပြည်တော်စုဝင်ကြီးအဖြစ်ဦးကျော်တင်းစီကိုခန့်အပ်ဖို့တမနာဦးထင်ကျော်ကပြီးခဲ့တဲ့မေလ13ရက်နေ့ကပြည်တော်စုလွှတ်တော်ကိုအစိုးပြုခဲ့ပါတယ်ဒီကနေ့လွှတ်တော်ကအတည်ပြုလိုက်တဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝင်ကြီးဌာနပြည်အောင်စုဝင်ကြီးဟာပြီးခဲ့တဲ့အစိုးရလက်ထက်အဆက်ဆက်မှာနှစ်ပေါင်း30ကျော်ကြာရာထူးအစဉ်စစ်နဲ့ဒီနိုင်ငံသားရေးဝင်ကြီးဌာနမှာတာဝန်ထမ်းဆောင်ခဲ့ပြီးတော့ကုလသမဂ္ဂဌာနချုပ်မှလည်းမြန်မာနိုင်ငံဆိုင်ရာတန်မတ်ကြီးအဖြစ်နဲ့ရောအမြဲတမ်းကိုယ်စားလှယ်အဖြစ်နဲ့ပါတာဝန်ထမ်းဆောင်ခဲ့ပါတယ်အဲ့ဒီအချိန်အဲ့ဒီကာလကမြန်မာအစိုးရရင်ဆိုင်နေရတဲ့လူ့အခွင့်အရေးဆိုင်ရာဝေဖန်ခံရမှုတွေကိုကုလသမဂ္ဂမှာတောက်လျှောက်ခုခံပြောဆိုခဲ့တဲ့သူလည်းဖြစ်ပါတယ်ဒါပြင်2009ခုနှစ်တုန်းကအာဆီယံလူ့အခွင့်အရေးကော်မရှင်မှာမြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်အဖြစ်သူတာဝန်ယူခဲ့စဉ်မှာလည်းအရက်ပဲလူ့အဖွဲ့အစည်းတွေနဲ့ပူးတွဲလှုပ်ဆောင်မှုအားနည်းခဲ့တယ်လို့ဝေဖန်မှုတွေလည်းရှိခဲ့တာပါဒီလိုဝေဖန်မှုများစွာရှိခဲ့တဲ့ဦးကျော်တင့်စေကိုနိုင်ငံတော်အတိုင်ပင်ခံရုံးပြည်ထောင်စုဝန်ကြီးအဖြစ်ခန့်အပ်တာဝန်ပေးတာနဲ့ပတ်သက်လို့နိုင်ငံရေးလှိလာတုံ့တက်သူဒေါက်တာရမျိုးသိန်းကအခုလိုတုံ့တက်ပါတယ
်ဒီနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနဆိုတာနိုင်ငံတော်သမ္မတရုံးဝန်ကြီးဌာနလောက်ကိုအရေးပါတယ်လို့မြင်တယ်အဲ့ဒီဝင်ကြီးဌာနရဲ့ဝင်ကြီးနေရာမှာဒေါန်ဆန်းစုကြည်နေတဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအရေးပါတဲ့ဖြည့်တန်းခေါင်းဆောင်တဦးကိုခန့်ထားတယ်လို့မြင်တယ်။ဦးကျော်တင်းဆွေဟာအရှင်တမတော်အစိုးရအဆက်ဆက်လက်ထက်မှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့နိုင်ငံတကာမျက်နှာစာမှာဒီမိုကရေစီလှုပ်ရှားမှုနဲ့ပတ်သက်ပြီးတော့အများကြီးပြစ်တင်ရှုံချပြီးတော့ပြောဆိုခဲ့တဲ့တန်တမာဟောင်းတဦးလည်းဖြစ်တယ်။နောက်ပြီးတော့လက်ရှိအခြေအနေမှာလည်းပဲသူတို့ဦးရွှေမန်းဦးဆောင်နဲ့ဥပဒေရေးရာနဲ့အထူးကိစ္စရများလေးလာသုံးသပ်ရေးကော်မရှင်ရဲ့အဖွဲ့ဝင်တဦးဖြစ်နေတယ်။အဲ့ဒီအခါကျတော့အဲ့ဒီလိုပုဂ္ဂိုလ်တဦးကိုနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးအဖြစ်ခန့်အပ်တာဟာကျွန်တော်အများအဖြစ်တော့တင့်တော်တယ်လို့သုံးသပ်ဖို့ခက်တယ်
ဒါအပြင်စိုးရတဲ့လက်ထက်မှာမြို့သားရင်ကြားစီရင်တဲ့ငင်းချမ်းရေးလုပ်ငန်းတွေကိုလှုပ်ဆောင်မဲ့ NRPC အဖွဲ့ပြန်လည်ပြင်ဆင်ဖွဲ့စည်းမှုလုပ်ငန်းတွေကိုလည်းဦးကျော်တင်းစီကဦးဆောင်လုပ်ကင်သွားမယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကမနေ့ကပြောကြားခဲ့ပါတယ်။ဒါဟာစိုးရတဲ့လက်ထက်မြို့မငင်းချမ်းရေးလုပ်ငန်းစဉ်တွေအတွက်စိုးရင်စရာဖြစ်တယ်လို့ဒေါက်တာရဲမျိုးသိန်းကတုံ့တက်ပါတယ
်။ကျွန်တော်အများအားဖြင့်တော့စိုးရင်စရာနေထားလို့မြင်တယ်။ဘာဖြစ်လို့လဲဆိုတော့ဒီမြန်မာနိုင်ငံရဲ့ငင်းချမ်းရေးလုပ်ငန်းစဉ်အပေါ်မှာနော်ကိုစေတနာရောစိတ်အားရောထက်သန်မှုအပိုင်းမှာအားကောင်းတဲ့ပုဂ္ဂိုလ်မျိုးကိုဟောအဲ့ဒီလိုဌာနမျိုးကိုဥဆောင်ပြီးဖွဲ့စည်းစေတာဟာကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးအပြောင်းအလဲအတွက်တကယ်ထိရောက်ပြီးတော့အကျိုးရှိနိုင်တယ်လို့ထင်တယ်။ဒါပေမဲ့ဥချုပ်တင်းဆိုလိုပုဂ္ဂိုလ်မျိုးကိုဒီဌာနကိုဥဆောင်ပြီးတော့ဖွဲ့စည်းစေတာဟာကျွန်တော်အမြင်အားဖြင့်တော့ဒါစိုးရင်စရာအနေအထားတစ်ခုပဲလို့မြင်တယ်။ဟောမြန်မာပြည်ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်လည်းဒါဟာစိုးရင်ရှင်မှတ်တစ်ခုလို့တော့မြင်တယ်ဗျ။
အရင်ဆိုရလက်ထက်အဆက်ဆက်မှာဥကျော်တင်းစီနဲ့ပတ်သက်လို့ဝေဖန်မှုများစွာရှိခဲ့ပေမဲ့လို့လူတို့ရွေးချယ်တင်မြှောက်လိုက်တဲ့အစိုးရတစ်လက်ထက်မှာတော့ပြည်အောင်စုဝင်ကြီးအဖြစ်တာဝန်ယူခြင်းကစပြီးတော့သူ့ရဲ့လှုပ်ဆောင်ချက်တွေကိုစောင့်ကြည့်ရအောင်မယ်လို့မြန်မာနိုင်ငံရေးစိတ်ဝင်စားသူတွေကပြောပါရယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုံးမှုဆောင်ဦးဝင်းထင်ကတော့ဦးကျော်တင်းစီဟာဒေါန်ဆန်းစုကြည်နဲ့အတူလက်ပတောင်းတောင်အရေးခင်ကော်မရှင်မှအတူလက်တွဲလှုပ်ဆောင်ခဲ့ပြီးအဲ့ဒီအချိန်ကလေးကသူ့ရဲ့လှုပ်ဆောင်ချက်တွေကိုတတိပြုမရကြောင်းအခုလိုနိုင်ငံတော်အတိုင်ပင်ခံရုံးဝင်ကြီးဌာနပြည်အောင်စုဝင်ကြီးအဖြစ်ခန့်အပ်ဖို့ရွေးချယ်ခဲ့ခြင်းဖြစ်တယ်လို့ပြောဆိုထားပါတယ်ခင်ဗျာ